ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အတွက်အနည်းဆုံးစစ်ပစ်ဒုက္ခသည်4000လောက်တိုင်းပြည်စွန့်ခွာထွက်ပြေးရနိုင်ပြီးနှစ်ပေါင်း80အတွင်းဥရောပမှာအဆိုးဆုံးဒုက္ခသည်ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီတစ်ပတ်အတွင်းပြောဆိုထားပါတယ်။အခုအချိန်ထိယူကရိန်းကနေစစ်ပစ်ဒုက္ခသည်35,000ကျော်လောက်ဟာအိမ်နီးချင်းနိုင်ငံတဲတွေကိုပြေးဝင်ခဲ့ကြပြီးအဲ့ဒီအထက်ကခံမှန်းကြီး85,000လောက်ဟာပိုလန်နိုင်ငံတဲကိုဝင်ရောက်ခဲ့ကြတယ်လို့UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကစနေနေ့မှာသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းရဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ပိုလန်၊မိုဒိုဗာ၊ရိုမေးနီးယား၊ဆလိုဗက်ကီးယား၊ဟန်ဂေရီစတဲ့နိုင်ငံတွေကသူတို့ရဲ့နေဆက်တွေဖွင့်ထားပေးပြီးကူညီမယ်လို့ပြောဆိုပါတယ်။ဒါအပြင်ကိုဗစ်ကြောင့်တင်းကျပ်ထားတာတွေကိုလည်းဖြေလျှော့ပေးထားပါတယ်။ပိုလန်နိုင်ငံအတွင်းကိုဝင်ရောက်ဖို့မတီကနေဆက်မျိုးအနီးတန်းစီနေတဲ့မော်တော်ယာဉ်တန်းဟာ9မိုင်ကျော်လောက်ရှည်လျားတယ်လို့ AP သတင်းကဖော်ပြထားပါတယ်။